Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ20ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 50 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရေမင်းထွန်းပါတရင်တွေကိုကိုညံဝဲအောင်နဲ့အတူကြီးညာပါမယ်။ဗြိတိန်နိုင်ငံပိုင်ယူနိုက်တက်သင်္ဘော20ဟော်မုစ်ဂျီလက်ချာမှာတောက်ကြနေကဖန်စီထိန်သိမ်းခံခဲ့ပြီးတော့မှပြည်နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ဟာမလွဲမသွေဒုက္ခနဲ့ကြုံတွေ့ရမယ်လို့ပြောပါရယ်။နယူးယောက်မြို့ဘရုတ်ကလင်းရပ်ကွက်သားတူကို IS အရာရှိတူဖြစ်ဆောင်ရွက်ခဲ့မှုနဲ့အမေရိကန်တရားရုံးကဆွဲချက်တင်လိုက်ပါရယ်။ရိန်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားကြမ်းစီနေတယ်လို့တန်တရားရှိသူလူမောင်ကိုသမား12ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတွေကတောက်ကြနေမှာဖမ်းဆီးလိုက်ပါတယ်။ဒီသတင်းနေတဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြရပါမယ်
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့မြန်မာစစ်ဖက်ထိတ်တန့်ခေါင်းဆောင်တွေကိုအမေရိကန်ကချမှတ်တဲ့တန်ခတ်ပိတ်ဆို့မှုဟာမလုံလောက်ပဲကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကိုလည်းထိန်းချုပ်နိုင်မှသာပိုပြီးထိရောက်မယ်လို့သုံးသပ်သူတချို့ကဆိုပါတယ်။
ဥပမာတစ်ခုပြောရလို့ရှိရင် Mitel နောက်ပြီးတော့ဥပိုင်စီးပွားရေးလုပ်ငန်းအဲသူတို့တွေနဲ့ဆက်ဆက်ပြီးတော့မှတခြားနိုင်ငံတကာမှာလုပ်နေတာတွေရှိတယ်။အဲ့ဒါတွေကို
ဝါရှင်တန်အခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းရေးမှူး M2 အောင်ရဲ့တုံ့တက်ချက်နဲ့အတူနားဆင်ရပါမယ်။မလေးရှားမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံခြားအလုပ်သမားတွေကိုအသက်သာဆုံးဒဏ်ကြေးနဲ့နေရပ်ပြန်ခွင့်ပေးမယ်မလေးရှားဘုရင်အစ်စ်နမ်မတက်ခင်ပေးထားတဲ့လူငယ်ချမ်းသာခွင့် X+1 အစီအစဉ်ထိုင်ဝမ်ကိုလက်နက်ရောင်းရေးမှတရုတ်နဲ့ရောထိုင်ဝမ်နဲ့ပါမျက်နှာမပြတ်စေရမယ့်အစီအစဉ်သစ်တစ်ခုကိုအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကအဆိုပြုလိုက်တဲ့စတဲ့သတင်းလွှာတွေနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်
ဗြိတိန်နိုင်ငံပိုင်ယူနိုက်တက်သင်္ဘော20ဟော်မုစ်ဂျီလက်ချာမှာတောက်ကြနေကဖန်စီထိန်သိမ်းခံခဲ့ပြီးရတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ဟာမလွဲမသွေဒုက္ခနဲ့တွေ့ကြုံရမယ်လို့ပြောပါရယ်။အဲ့ဒီသင်္ဘော20ကိုအီရန်နိုင်ငံရဲ့အစ္စလာမစ်တော်လှန်ရေးအဆောင်တပ်ဖွဲ့ကထိန်သိမ်းခဲ့တာပါ။သင်္ဘော20နောက်တော့နှစ်ဆင်းသိမ်းဆည်းခံရတယ်လို့ကြားရတယ်။ကျွန်တော်တို့ UK နဲ့လက်တွဲအလုပ်လုပ်နေပါတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ British London Stand No Inferno သင်္ဘောဟာနိုင်ငံရဲ့ရေကြောင်းစီးပင်းစီးပင်းတွေကိုမလိုက်နာဘူးဆိုပြီးအီရန်နိုင်ငံရဲ့ရေကြောင်းအာဏာပိုင်တွေကဖမ်းဆီးခိုင်းတာဖြစ်တယ်လို့အီရန်စစ်တပ်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဒေါ်လာရဲ့အဆောင်တပ်ကပြောပါရယ်။လန်ဒန်က British အာဏာပိုင်တွေကတော့ Liberia Atlantic British ပိုင်နောက်သင်္ဘော20 Master လဲတောက်ကြနေမှာအီရန်တပ်တွေရဲ့ခေတ္တဖန်စီသိမ်းဆည်းခြင်းခံခဲ့ရတယ်လို့ပြောပါရယ်။ British နိုင်ငံရဲ့ဝန်ကြီးကဒီလိုသင်္ဘောတွေကိုဖန်စီတာဟာလက်ခံနိုင်စရာမရှိကြောင်းလိုအပ်ရင်ဒေတာတွင်းလွတ်လပ်စွာရေကြောင်းသွားလာရေးကိုထိန်းသိမ်းဖို့ဆောင်ရွက်ရမှာဖြစ်ကြောင်းအရေးပေါ်အစိုးရအဖွဲ့အစည်းအဝေးခန့်မှတ်တဲ့အဝေမှာပြောကြားခဲ့ပါရယ်။အီရန်ရဲ့အခုလိုလှုံ့ဆော်ချက်ဟာအီရန်ပိုင်ရေနတဲ့သင်္ဘောတစ်စင်းကို British အာဏာပိုင်တွေက Gilbert ရေလက်ကြားမှာဖန်စီထိန်းသိမ်းထားတာကိုတုံ့ပြန်တာဖြစ်ပေါ်ရပါရယ်။
ယူရိုမျိုးဘရုတ်ကင်ရက်ွက်သားတူကို IS အရာရှိတူအဖြစ်ဆောင်ရွက်ခဲ့မှုနဲ့အမေရိကန်တရားရုံးကဆွဲချက်တင်လိုက်ပါတယ်အသက်42နှစ်အရွယ်ရူစလန်အဆိုင်နော့ဖ်ဟာ IS အကြမ်းဖက်အုပ်စုမှာလက်ဖြောက်တပ်သားတယောက်အဖြစ်စတင်ပေါက်ဝင်ခဲ့ပြီးတော့နောက်အခါမှာအရာရှိတူအဖြစ်ယာဒူးတိုးမြင့်ခံရသူဖြစ်ပါတယ်အမေရိကန်ကျော်တော်နောက်ခံပြုထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ဝင်တွေကသူ့ကိုအမေရိကန်အရာရှိတွေစီလွှဲပြောင်းပေးခဲ့ပြီးနောက်တနေ့တောက်ကြနေမှာပဲသူ့အပေါ်နယူးယောက်မြို့တရားသူကြီးတူကဆွဲချက်တင်လိုက်တာဖြစ်ပါတယ်။သူဟာကာဇက်စတန်နိုင်ငံကပြောင်းရွှေ့လာပြီးအမေရိကန်နိုင်ငံသားအဖြစ်ခံယူထားသူလည်းဖြစ်ပါတယ်။2013မှာဆီးရီးယားကိုသွားရောက်ပြီး IS2 နဲ့ပူးပေါင်းသွားခဲ့တာပါ။ SAR ရှိတူဖြစ်လာပြီးနောက်တပ်သားအစ်တွေကိုလေ့ကျင့်သင်ကြားရေးမှာတောင်းဝန်ထမ်းဆောင်ခဲ့ပြီးသူဟာအမေရိကန်ထောင်လိုင်း၏ FBI အတွက်လည်းလျှို့ဝှက်သတင်းပေးအဖြစ်စတင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။အခုလိုသူ့အပေါ်ဆွဲတင်ထားတဲ့ဆွဲချက်အကြမ်းဖက်အဖွဲ့အစည်းတစ်ခုကိုရုပ်ပိုင်းဆိုင်ရာထောက်ပံ့မှုအတွက်ဖြစ်ပြီးပြစ်မှုထင်ရှားခဲ့ရင်ထောင်ဒဏ်အနှစ်20ကြာခံရမှာဖြစ်ပါတယ်
။အာဂျင်တီးနားနိုင်ငံဘူနိုအဆာရက်စ်မြို့ဂျူးအဆောက်အဦတစ်ခုကို1994ခုနှစ်တုန်းကဘုံးကျဲတိုက်ခတ်ခဲ့ရမှာညွှန်ကြားခဲ့တယ်လို့တန်တရားရှိသူဟစ်ဘိုလာစစ်သွေးကြခေါင်းဆောင်တူပေါ်ဘန်ဒါယေးရအေးအေးယူလိုက်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပက်ပုံပီယိုကတောက်ကြနေမှာဒီပြပြောကြားလိုက်ပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်လူပေါင်း85ဦးသေဆုံးခဲ့ရတာပါ။ဒီလူတွေဟာ Hezbollah တို့ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတာဖြစ်ပြီးအီရန်နိုင်ငံကလည်းသူတို့ရဲ့ဒေါ်လာရဲ့အဆောင်တပ်ဖွဲ့ကတစ်စက်ခီးသွွာလာရေးရမုံငွေတွေကိုထောက်ပံ့ပေးရတယ်လို့အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ဒီဖြစ်ရ25နှစ်မြောက်အထိမ်းအမှတ်နေ့မှာဝန်ကြီးပုံပီယိုကပြောကြားခဲ့တာဖြစ်ပါတယ်။ဘုံခွဲတိုက်ခတ်မှုကိုမြေပြင်ကပူးပေါင်းဆောင်ရွက်ခဲ့သူ Salman Rough Salman အပေါ်အရေးယူမှုနှစ်ရပ်ကိုပုံပီယိုကကြေညာခဲ့ပြီး ဒီလူဟာ Hezbollah ကိုစားအကြမ်းဖက်လှုပ်ဆောင်မှုကိုဆက်လက်လှုပ်ရှားနေတဲ့အတွက်အလို့ရှိနေသူတူဖြစ်တယ်လို့လည်းဆိုပါတယ်။သူကိုဖမ်းမိခဲ့ရင်ဒေါ်လာ9တန်းပေးမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ်
။ Kosovo ဝန်ကြီးချုပ် Ramush Haradinaj ဟာ The Hague မြို့ဆေးရာဇဝတ်မှုတရားရုံးကနေတန်လျာရှိသူအဖြစ်စိတ်ခွန်အောင်ခြင်းခံရပြီးတောက်ကြနေမှာရုတ်တရက်ရာထူးကနေနှုတ်ထွက်သွားပါတယ်။ဒါကြောင့် Kosovo မှာရွေးကောက်ပွဲအလျင်အမြန်ကျင်းပစရာဖြစ်လာနိုင်ခြေရှိပြီးအင်းဒီချင်းဆာဗီယာနဲ့ပြန်လည်တက်မြတ်ရေးဆွေးနွေးမဲ့အလားအလာကိုလည်းဘေးရရိုက်ခတ်နိုင်စေမှာဖြစ်ပါတယ်။ဟာဒီနတ်ကသူ့ကိုတရားရုံးရှိမောက်နောက်သတင်းပတ်တဲ့လာရောက်ဖို့ဆင့်ခေါ်တာဟာဝန်ကြီးချုပ်အနေနဲ့ဖြစ်စေတာမန်ပြည်သူတူအနေနဲ့ဖြစ်စေတွားရောက်နိုင်မှာဖြစ်တဲ့အတွက်သူကတော့တာမန်ပြည်သူအနေနဲ့တွားရောက်ထွက်ဆိုမယ်လို့ပြောပါတယ်။သူဝန်ကြီးချုပ်ရာဒူးကနေနှုတ်ထွက်ကြောင်းခရစ်စတန်မျိုးအစိုးရအစည်းအဝေးမှာပြောကြားတဲ့အခါတုံ့လုံးချောက်ချဟန်ရှိနေပြီးသူကိုယုံကြည်ထောက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းရွေးကောက်ပွဲကျင်းပမယ့်ကိစ္စကိုဆွေးနွေးရမယ့်တာဝန်ဟာသမ္မတအပေါ်မှာတာဝန်ရှိကြောင်းပြောကြားသွားပါတယ်။ The Hague မြို့အခြေစိုက်တရားရုံးဟာ1998-99ကိုဆိုဘိုစစ်ပွဲကာလကျူးလွန်ခဲ့တဲ့ပြင်းထန်တဲ့ရာဇဝတ်မှုတွေကိုကြားနာတဲ့တရားရုံးဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ကင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာရိုဟင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားကြံစီနေတယ်လို့တန်တရားရှိသူလူမှောင်ခိုသမား12ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတွေကတောက်ကြနေမှာဖမ်းဆီးလိုက်ပါတယ်။ရိုဟင်ဂျာမျိုးသမီး2ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကလေးငယ်2ဦးကိုရဲတပ်ဖွဲ့ကထိန်းသိမ်းပြီးဒါကာမြို့တော်မှာတောက်ကြနေကစစ်ဆေးမေးမြန်းခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွင်းမှာရောဘင်္ဂလားဒေ့ရှ်နိုင်ငံမှာပါရှိနေကြတဲ့ရိုဟင်ဂျာတွေကိုလူကုန်ကူးသူတွေကအုံချပြီးကြံစီနေတယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးယဟီလီကသတိပေးနေချိန်မှာပဲအခုလိုဖမ်းဆီးမှုတွေထွက်ပေါ်လာတာပါ။ဒီမောင်ကူသမားတွေဟာဒုက္ခသည်တွေကိုတင်းသွင်းပြီးမလေးရှားနဲ့အရှေ့လက်ပိုင်းဒေသကိုပို့ပေးနေကြတယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတူကပြောကြောင်း Reuters သတင်းဌာနကဖော်ပြထားပါတယ်။လူတူးစီက American Dollar 3,000 နဲ့ညီမျှတဲ့ Qatar 2,000 ခွဲစီရယူပြီးသူတို့3ဦးကိုမှတ်ပုံနဲ့အတူတူထုတ်ပေးထားတာဖြစ်တယ်လို့လည်းဆိုပါတယ်။သူတို့တင်းသွင်းထားတဲ့ Ranger တွေဒီထက်ပိုများလိမ့်မယ်လို့လည်းအဆိုပါအရာရှိကပြောပါတယ်။
ကက်သလစ်ဘာသာဝင်နိုင်ငံသားအရေးအတွက်နဲ့ခရစ်ယာန်ဘုန်းတော်ကြီးအချိုးအစားကိုကြည့်ရင်ဘုန်းတော်ကြီးအရေးအတွက်အများဆုံးဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတာတွေ့ရတယ်လို့ Georgetown တက္ကသိုလ်သုတေသနတရမှာဖော်ပြပါတယ်မြန်မာနိုင်ငံမှာကက်သလစ်ဘာသာဝင်ဦးရေဟာနိုင်ငံလူဦးရေ100ခန့်နှုန်းအရေးအတွက်အားဖြင့်9သိန်းခွဲသာရှိပေမဲ့ပြီးခဲ့တဲ့တစ်နှစ်ထဲမှာတင်ကက်သလစ်ဘုန်းတော်ကြီးအဖြစ်တိတ်ခါတင်ပေးသူ83ပါးရှိပြီး Belgium မှာတော့19ပါးသာရှိခဲ့ကြောင်း Belgian Times သတင်းစာကရေးပါတယ်ကမ္ဘာပေါ်ကကက်သလစ်ဘုန်းတော်ကြီးအသက်အချို့အစားအများဆုံးတိုင်းပြည်တွေထဲမှာတော့ထိုင်းနိုင်ငံကဒုတိယလိုက်ပြီးတိုဂိုဗီယက်နမ်နဲ့ဘင်္ဂလားဒေ့ရှ်ကနောက်ကလိုက်ပါတယ်အာရှနိုင်ငံတွေကလူဦးရေ300ခန့်နှုန်းဟာကက်သလစ်ဘာသာဝင်တွေဖြစ်ပြီးအာရှ48နိုင်ငံထဲမှာဖိလစ်ပိုင်နဲ့အရှေ့တီမော2နိုင်ငံပဲကက်သလစ်ဘာသာဝင်အများစုဖြစ်ပါတယ်ကက်သလစ်လူနည်းစုလို့ဆိုပေမဲ့အတော်အတန်ပမာဏများတဲ့အိန္ဒိယနဲ့တောင်ကိုရီးယားလိုနိုင်ငံတွေစီကိုလည်းဗာတီကန်ကနေတာနာပြုအဖွဲ့တွေဆေးလွှတ်ခဲ့တာပါကက်သလစ်ဘာသာဝင်စစ်တမ်းအရနိုင်ငံ108နိုင်ငံနဲ့အမေရိကန်နိုင်ငံဟာနံပါတ်50မှာရှိပြီး49ကဗြိတိန်နိုင်ငံဖြစ်ပါတယ်
။သတင်းရေးသားတဲ့အလုပ်ကြောင့်2018ခုနှစ်အတွင်းမှာအသက်သေဆုံးခဲ့ရတဲ့သတင်းတော့အရေးတက်ဟာ2019ခုနှစ်နိုင်ရှင်ရင်နှစ်ဆနီးပါးမြင့်တက်နေပြီလို့သတင်းတော့တွေကိုအကာအကွယ်ပေးရေးကော်မတီ Committee to Protect Journalists ကပြောပါတယ်။စုစုပေါင်းသတင်းတော့88ရောင်းနဲ့မီဒီယာဝန်ထမ်းတွေဟာအလုပ်လုပ်ကန်ရင်သူတို့သတင်းရေးသားတွေကိုမနစ်သက်တာကြောင့်ပြမထားတိုက်ခိုက်ခံရလို့သိဆုံးခဲ့ရတာဖြစ်ပါတယ်။မြို့သမီးသတင်းတောက်တွေကလည်းအမျိုးသားတွေနေတူအလားတူအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့အမျိုးသားသတင်းတောက်တွေအတွက်တက်ရောက်မှုတိတ်မများလာတဲ့အန္တရာယ်တချို့ကိုတော့မြို့သမီးသတင်းတောက်တွေကြုံတွေ့နေရပါတယ်။မိမသတင်းတောက်တယောက်အနေနဲ့အွန်လိုင်းမှာရေးသားပြီးဆိုရင်ယောက်ျားတွေကတိုက်ခိုက်ကြလိမ့်မယ်လို့ International Women's Media Foundation အဖွဲ့ကလက်ထောက်ညွှန်ကြားမှု Nadine Hoffman ကပြောပါတယ်။မနေ့ကမြို့သမီးသတင်းတောက်600ကိုစစ်တမ်းမေးမြန်းကောက်ယူခဲ့ရမှာသူတို့ရဲ့သုံးပုံနှစ်ပုံဟာအွန်လိုင်းကမတော်မတရားနောက်ဆက်မှုတွေနဲ့ကြုံတွေ့ရပြီးလိန်ပိုင်းဆိုင်ရာနဲ့မိမမုံတရေးကိစ္စတွေပါလိရှိတယ်လို့ဆိုပါရယ်မကြခင်ကလန်ဒန်မှာကျင်းပခဲ့တဲ့မီဒီယာလွတ်လပ်ခွင့်ကမ္ဘာညီလာခံမှာသတင်းတောက်တွေကြုံတွေ့ခဲ့ရတဲ့အနေအထားတွေကိုဆွေးနွေးခဲ့ပြီးဒီပြဿနာအတွက်အဖြေရှာဖို့ ဘာကြောင့်အရေးကြီးတယ်ဆိုတဲ့အကြောင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။2015ခုနှစ်ကသတင်းတောက်တစ်ယောက်အနေနဲ့ကားဘုံခွဲတိုက်ခတ်ခံရပြီးအသက်မသေပဲလွတ်မြောက်ခဲ့သူလက်ပရိုနိုင်ငံစီမံအုပ်ချုပ်ရေးဖွံ့ဖြိုးရေးတိုးတက်ရေးဝန်ကြီးမေချိုက်ဒစ်ကအွန်လိုင်းမတော်မလျားနှောက်ယှက်မှုတွေကအလေးထားရမယ့်အနေရဖြစ်တယ်လို့ဆိုပါတယ်ခင
်ဗျာ။2022ခုနှစ်မှာကျင်းပမဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအာရှအုပ်စုဒုတိယအဆင့်ခြေစစ်ပွဲတွေအတွက်ပွဲစဉ်စရာကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမဲ၌ရွေးချယ်ခဲ့ရမှာအာရှနိုင်ငံတွေကအသင်းပေါင်း40ပါဝင်ရှင်ပြိုင်ကြတာဖြစ်ပါတယ်။မြန်မာအသင်းကအုပ်စုစာလုံးမှာဂျပန်ခါဇစ်သမရနိုင်ငံတာဂီဂျစ်စတန်မွန်ဂိုလီးယားတို့ပါဝင်ပါတယ်။ပထမဦးဆုံးပွဲစဉ်အဖြစ်မွန်ဂိုလီးယားအသင်းနဲ့စက်တင်ဘာ9ရက်နေ့မှာရှင်ပြိုင်ကြမှာပါ။
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေစက်တိုင်းနားဆင်ရပါမယ်။မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေပေါ်အမေရိကန်အစိုးရကချမှတ်လိုက်တဲ့အရေးယူထံခတ်မှုဟာလုံလောက်မှုမရှိသေးသလိုထိရောက်နိုင်အောင်မှမဟုတ်ဘူးလို့အမေရိကန်အခြေစိုက်မြန်မာအရေးလှုပ်ရှားသူတွေကရှုမြင်ပါတယ်။တက်မတော်ခေါင်းဆောင်တွေရဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေနဲ့တက်မတော်ပိုင်စီးပွားရေးကုမ္ပဏီတွေကိုဗန်ဒါရေးအရထိမ့်ချုပ်နိုင်မှသာပိုပြီးထိရောက်နိုင်မယ်လို့လည်းသုံးသပ်ကြပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံအတွင်းလူအခွင့်အရေးချိုးဖောက်မှုအထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအတွင်းဥပဒေမဲ့တပ်ဖြတ်တာနဲ့ပတ်သက်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်းဆောင်၄ဦးနဲ့မိသားစုဝင်တွေကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာပိတ်ပင်ပြီးအရေးယူတံခါးလိုက်တာပါအမေရိကန်ရဲ့အရေးယူမှုဟာဖိအားပေးရုံတက်တက်ပြပြီးဒါကိုကြိုဆိုပေမဲ့လက်တွေမှာတော့ထိရောက်မှုရှိမှာမဟုတ်ဘူးလို့သုံးသပ်သူကအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်အခုအမေရိကန်လောက်တာကဘာမှမလုပ်တာထက်တော့ကောင်းတယ်လို့ထင်တာပဲဘာလို့ဆိုတော့လူခွင့်ရေးချိုးဖောက်မှုဟာအင်မတန်မှပဲဆိုးဝါးနေတယ်ဆိုတော့အမေရိကန်အစိုးရအနေနဲ့အရေးယူဆောင်ရွက်နေတာကိုပြတယ်လို့ကျွန်တော်ထင်တယ်နောက်ပြီးတော့မှအခုကျွန်တော်တို့ဒီပို့ချုပ်ကြီး၄ဦးကိုအရေးယူပြီးတော့မှဒီလိုဗီဇာပိတ်လိုက်တာကအာကျွန်တော်အမြင်ကတော့တိတ်ပြီးတော့အကျိုးတက်ရောက်မှုရှိမယ်လို့မထင်ဘူးမြန်မာပြည်သူတွေအတွက်ကတော့ဘာမှတလောက်အကျိုးတက်ရောက်မှုရှိမယ်လို့မထင်ဘူး။ဒါပေမဲ့တမတော်ကိုဖိအားပေးတဲ့သဘောမျိုးနဲ့သူတို့အရေးယူတယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့ကတော့အဲ့ဒါအကောင်းမြင်ပါတယ်
။ပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့အမေရိကန်အစိုးရရဲ့အရေးယူတန်ခတ်မှုမျိုးကမြန်မာစစ်ကောင်းဆောင်တွေအပေါ်ထိရောက်မှုရှိမှာမဟုတ်လို့စစ်ကောင်းဆောင်တွေနဲ့တမတော်ပိုင်စီးပွားရေးကုမ္ပဏီတွေအပေါ်ဗန္ဓာရေးအရာထိန်းချုပ်နိုင်မဲ့အရေးယူဆောင်ရွက်မှုတွေရှိလာအောင်လှုပ်ဆောင်ခြင်းကသာပိုပြီးထိရောက်လိမ့်မယ်လို့ဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းရင်းမှု UM2 အောင်ကထောက်ပြပါတယ်
။ပို့ချုပ်မှုကြီးမင်းအွန်လိုင်းနဲ့အခြား3ယောက်ပေါ့နော်သူတို့စုစုပေါင်း4ယောက်ကိုအမေရိကန်အစိုးရအနေနဲ့ပိတ်ဆို့အရေးယူမှုတွေလုပ်လိုက်တဲ့ဒီပို့ချုပ်မှုကြီးတွေနဲ့သူမိသားစုတွေပြည်ဝင်ခွင့်မရအောင်စသည်အပြင်အရေးယူမှုလုပ်လိုက်တာဟာကောင်းတယ်။ဒါပေမဲ့ထိရောက်မှုကတော့တိတ်မရှိဘူးလို့ကျွန်တော်တို့ထင်တယ်။ဘာကြောင့်လဲဆိုတော့သူတို့ကဒီအမေရိကကိုလာစရာအကြောင်းလည်းမရှိမလာရင်လည်းရတယ်ဗျာ။အဲ့ဒါထက်ကျွန်တော်တို့ပို့ပြီးတော့မှအမေရိကန်အစိုးရကိုလှုပ်စေချင်တဲ့ဆန္ဒကဘာလဲဆိုတော့သူတို့နဲ့ဆက်ဆိုင်နေတဲ့လုပ်ငန်းတွေ business တွေပေါ့နော်။အခုဥပမာတစ်ခုပြောရလို့ရှိရင် Mitel နောက်ပြီးတော့ဥပိုင်စီးပွားရေးလုပ်ငန်းအဲသူတို့တွေနဲ့ဆက်ဆက်ပြီးတော့မှတခြားနိုင်ငံတကာမှာလုပ်နေတာတွေရှိတယ်။အဲ့ဒါတွေကိုပိတ်ဆို့အရေးယူဖို့အတွက်အမေရိကန်အနေနဲ့တခြားနိုင်ငံတွေကိုpressure ပေးတယ်ဆိုလို့ရှိရင်ပို့ပြီးတော့မှချိရောက်တဲ့ sanction ဖြစ်နိုင်တယ်လို့ကျွန်တော်တော့ယူဆတယ်
။မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လာရင်အရင်အစအစိုးရလက်ထက်တွေတုန်းကလည်းအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့လက်တွေမှာထိရောက်တဲ့လောက်မထိရောက်ခဲ့တာတွေရှိခဲ့တာကြောင့်အမေရိကန်အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာစစ်ကောင်းဆောင်တွေကိုချဉ်းကပ်ပြီးပြောဆိုတိုက်တွန်းတင်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်။အခုမြင်ရတဲ့အခြေအနေအတိုင်းဆိုလို့ရှိရင်တကပါလုံးကသူတို့ကိုဖိအားပေးနေတဲ့အခြေအနေမှာရှိတယ်။ကျွန်တော် UN ကလည်းဖိအားပေးနေတယ်။အခုဆို ICC ကလည်းအရေးယူမယ်လို့လှုပ်နေတယ်။အဲ့ဒီလိုအခြေအနေမှာပမာပြည်မှာရှိနေတဲ့ဒီစစ်ကောင်းဆောင်တွေအစိုးရအနေနဲ့ကတော်တော်လေးအခက်အခဲကြုံနေရတယ်။ဆိုတော့ဒီလိုအခက်အခဲအကြီးအကျယ်ကြုံနေရတဲ့အချိန်မှာတကယ်လို့ဝင်ပြီးတော့တေချာညှိနှိုင်းဆွေးနွေးပြီးတော့မှဒီလိုမတရားမှုတွေဆွတ်လို့ရအောင်ကျုလူမှုတွေမရှိအောင်သူတို့ကိုအကောင့်ဖက်ရောက်လာအောင်တွားပြီးလုပ်မယ်ဆိုရင်ကျွန်တော်ထင်တာကတော့ သူတို့လည်းပြန်စင်းစားလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒီတော့အတွင်းမြန်မာစစ်ကောင်းဆောင်တွေအပေါ်ချမှတ်လိုက်တဲ့အမေရိကန်အစိုးရရဲ့အရေးယူတန်ခတ်မှုဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီကလည်းကြာသာပတင်းနေ့တုန်းကပြောကြားခဲ့ပါတယ်ရခိုင်မြောက်ပိုင်းဒေသကဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ကိုပြည်ဝင်ဝင့်ဗီဇာပိတ်ပင်မှုအရေးယူလိုက်ကြောင်းအမေရိကန်အစိုးရကဇူလိုင်16ရက်နေ့မှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်ခုမလေးရှားကတရားမဝင်အလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေနေရပြန်ရမယ့်အခြေအနေပြောပြပေးပါစီမလေးရှားနိုင်ငံမှာတရားမဝင်သွားရောက်ပြီးအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားအလုပ်သမားတွေကိုမလေးရှားမှာဘယင်းအသစ်နမ်းမတက်ခင်ဒန်ဂျေးတသက်သားသားနဲ့နေရရင်းပြန်ကြဖို့အစီအစဉ်တစ်ခုကိုမလေးရှားနိုင်ငံပြည်ထရေးဝန်ကြီးဌာနကဇူလိုင်လ18ရက်နေ့စွန်းနဲ့ထုတ်ပြန်လိုက်ပါတယ်ဒန်ဂျေး600နဲ့အထူးဖြတ်သန်းခွင့်အတွက်အခကျင်းငွေ100ပေးရတဲ့ 6+1 ဆိုတဲ့အစီအစဉ်နဲ့နေရပြန်ကြဖို့အချိန် 9 လသတ်မှတ်ပေးထားတဲ့အကြောင်း VOA သတင်းတောက်မတ်အေးအေးမှကစုံစမ်းတင်ပြထားပါတယ်
မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့သူတွေအနေနဲ့9လအတွင်းမှာဒဏ်ကြေးသက်သာစွာနဲ့နေရရင်းကိုပြန်ကြဖို့မလေးရှားပြည်ထရေးဝန်ကြီးဌာနကတရင်ထုတ်ပြန်လိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့မြန်မာတန်ရုံးကိုစားပြုပြီးမလေးရှားနိုင်ငံကထိတ်သိမ်းရေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟာမောင်မောင်ကအခုလိုပြောပြပါတယ
် To what of great for good for နော်โอ้เบคฟอร์กูซ่าကျွန်တော်မြန်မာနိုင်ငံကိုအကောင်းဆုံးမြန်မာနိုင်ငံဆိုတာကိုမိခင်နိုင်ငံကိုအကောင်းဆုံးပြန်နိုင်အောင်စီစဉ်ပေးတယ်ဆိုတဲ့ program ဆိုပြီးသူတို့ထုတ်ပြန်နေပေါ့အဲ့တော့ तू က 6+1 ဆိုတဲ့အဓိပ္ပာယ်လာမှာရဲ့6ဆိုတာက600ကတန်ကြီး100က special passport အဲ့တော့စုစုပေါင်းကျွန်တော်တို့က900တန်ကြီးတောင်းပြီးမှပြန်ရမှာပေါ့ရှိလာပိုင်းတရနေ့ရနေပြီးတော့စပြီးတော့ဒီစီစဉ်ကိုစလိုက်တယ်ပေါ့စပြီးပြီဆိုလို့ရှိရင် तू က31ရက်ဒီဇင်ဘာအထိပဲပေးထားတယ်ဆိုတော့အချိန်ကြာမြင့်တဲ့ကာလတော့9လပဲပေးထားတယ်အဲ့တော့အခုဘယင်ကလည်း30ရက်နေ့9လပိုင်း30ရက်နေ့ကိုနန်းတက်မှာဆိုတဲ့အခါကျတော့သူကအချိန်တိုက်ကလေးဒီဘယင်ရဲ့လူငယ်ချမ်းသာခွင့်ဆိုတဲ့ဒီတက်တာတာနဲ့ပြန်တဲ့အစီအစဉ်ကိုစပေးလိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုယူဆတယ
်အရင်တုန်းကတော့3+1 အစီအစဉ်ဆိုတာနဲ့ဒန်ဂျေးတက်တာတဲ့အစီအစဉ်တွေရှိခဲ့ကြအောင်အခုအခါမှာတော့6+1 အစီအစဉ်ဖြစ်တာမို့ဒန်ဂျေးကအနည်းငယ်ပိုများသွားကြောင်းဒါပေမဲ့ပုံမှန်အချိန်လေးမှာပေးနေတဲ့ဒန်ဂျေးတဲ့ဆိုင်ရင်တော့ဒီအစီအစဉ်ကကောင်းမွန်တဲ့အတွက်မြန်မာပြည်အများအပြားပြန်နိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ
်3+1နဲ့ဆိုလို့ရှိရင်တော့300လောက်ပိုများသွားတာပေါ့မှာရဲ့အားလဲသူတို့ကဒန်ဂျေးတက်တက်တာတာနဲ့ပြန်လို့ရတယ်ဆိုပြီးတော့သူသတ်မှတ်ထားတာအဲ့ဒါမှမဟုတ်ပဲနဲ့ပြန်မယ်ဆိုလို့ရှိရင်တော့အမြင့်ဆုံးတန်ကြီး3100တောင်ပြန်ရတာ哦အဲ့တော့အဲ့ဒါလေးနဲ့ရှင်းလိုက်ရင်တော့အများကြီးသက်သာသွားတယ်လို့ကျွန်တော်တို့အဲ့လိုထားတယ်လေ
အခုအချိန်မှာတော့မလေးရှားနိုင်ငံမှာအဖမ်းဆီးတွေဇက်တိုက်လုလာပြီးအော်ပရာစီစစ်စင်ရေးတွေဇက်တိုက်လုနေတယ်လို့အခုလိုမျိုးဒန်ကြီးပေးပြီးပြန်ရတဲ့အစီအစဉ်တွေကြောင့်နောက်ထပ်အဖမ်းဆီးတွေခက်ဆိတ်ဆိတ်လုလာနိုင်တယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါတယ်နိုင်ငံကူးလက်မှတ် passport တက်တန်းကျန်နေသူတွေအနေနဲ့နီးစပ်တဲ့လူဝင်မှုကြီးကြပ်ရေးရုံးတွေမှာဒဏ်ကြေးပေးဆောင်ပြီးနေရပြန်နိုင်တယ်လို့နိုင်ငံကူးလက်မှတ်မရှိတဲ့သူတွေအနေနဲ့လည်းမှတ်ပုံတင်မှုရင်းနဲ့အိမ်အောင်စုစည်ရင်မိတ္တူများယူဆောင်ပြီးမြန်မာတန်ရုံးကိုတွားရောက်ပြီး CI လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင့်အထောက်ထားစာအုပ်ကိုရှောက်ထားရမှာဖြစ်ပါတယ်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စည်ရင်အရမလေးရှားနိုင်ငံမှာတရားဝင်လုလုပ်နေကြတဲ့မြန်မာလူသမားပေါင်း2,000ကျော်ရှိပြီးတခြားနိုင်ငံတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာလူသမား9,000တဲ့မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်လုလုပ်ကိုင်နေကြသူတွေလည်းသိန်းနဲ့ချီပြီးရှိနေပါတယ်ရှင
်။ဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်တော်တော်မှတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရအပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လိုအပ်လို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပေမဲ့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲ။မဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရရှင
်။ဒီကနေ့ညဓာတ်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရရှင်။အခုဒေတာတွင်သတင်းတွေကိုအလှည့်ပေးပါရစေရှင်။ထိုင်ဝမ်အနေနဲ့အင်အားကြီးတဲ့တရုတ်နိုင်ငံရဲ့ချိန်ချောက်မှုကိုတုံ့ပြန်ဖို့လိုအပ်တဲ့လက်နက်တွေဝယ်ယူခြင်းပြီးဆိုရင်အမေရိကန်နိုင်ငံကိုတိတ်တဆိတ်မြစ်တာရက်ခံရလိမ့်ရှိပါတယ်။အဲ့ဒီလိုမြစ်တာရက်ခံပြီးရင်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကထိုင်ဝမ်ကိုလက်နက်ရောင်းသင့်မရောင်းသင့်ကွန်ကရစ်ကိုတင်ပြဖို့ပြင်ဆင်တာကလာနေချီပြီးတော့ကြာတတ်ပါတယ်။ဘယ်နှလကြာမယ်ဆိုတာမသိရလို့ထိုင်ဝမ်ကိုစိတ်ပြက်စေသလိုရောင်းမယ်လို့အတီးပြုတ်လိုက်ပြန်ရင်လည်းတရုတ်နိုင်ငံကိုအမျက်ထွက်စိတ်ဆိုးစေလိမ့်ရှိပါတယ်။အခုတော့အာရှဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကဒီစိတ်ပြက်စိတ်ဆိုးတန်တရားဆက်ဝန်းကိုအဆုံးသတ်ဖို့အစီအစဉ်သစ်တစ်ခုကိုအဆိုပြုလာခဲ့ပါတယ်။ VOA သတင်းတောက် Rep Jennings ရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြပေးမှာပါရှင်
။ဇွန်လအတွင်းကျင်းပခဲ့တဲ့ Heritage Foundation မူဝါဒလေးလာရေးအဖွဲ့ရဲ့ဆွေးနွေးပွဲတစ်ခုမှာ American လက်ထောက်ကာကွယ်ရေးဝန်ကြီးက American နိုင်ငံအနေနဲ့ Taiwan ကိုကာကွယ်ရေးအရာပုံမှန်မိတ်ဖက်နိုင်ငံအဖြစ်သတ်မှတ်တော်မယ်လို့ပြောပါရယ်။လက်ထောက်ဝန်ကြီး Randall Shriver ပြောတဲ့စကားရဲ့အဓိပ္ပာယ်က American အနေနဲ့ Taiwan ကိုလက်နက်ရောင်းတာပုံမှန်ဖြစ်ရိုးဖြစ်စဉ်လိုပဲသဘောထားတော့မယ်လို့ဆိုလိုတာဖြစ်ပါတယ်။ဒါဆိုရင်လက်နက်ရောင်းဖို့အတည်ပြုမပြုသိရဖို့ကိစ္စကို Taiwan ကတရုတ်နိုင်ငံမှာလာနေချီပြီးစောင့်ဆိုင်းနေစရာမလိုတော့ပါဘူး
။ Routinizing US arms sales to Taiwan would mean selling arms to Taiwan when needed.When they're approved and ready.
American လက်နက်တွေ Taiwan ကိုရောင်းဖို့ကိစ္စသမန်လိုရလို့စင်လို့သဘောထားတော့မယ်လို့ပြောတာဟာ Taiwan ဘက်ကလက်နက်တွေလူအတိုင်းအတီးပြုတ်ပေးမယ်ပြီးတော့အစင်းသင်းဖြစ်ရင်ရောင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်။အရင်လိုအချိန်ကြာကြီးဆွဲထားပြီးရောင်းဖို့အတီးပြုတ်တော့မှတပြုံးလုံးကိုတပြန်နဲ့ထဲရောင်းတာမျိုးလုပ်တော့မှမဟုတ်ပါဘူး။တနည်းအားဖြင့် American တရုတ်ဆက်ဆံရေးမှာ American လက်နက် Taiwan ကိုရောင်းတဲ့ကိစ္စဟာနိုင်ငံရေးအရာအကြက်ကင်အပေးလုပ်ရမယ့်ကိစ္စအဖြစ်ဆက်ရှိနေတော့မှမဟုတ်ပါဘူး
။ဒီရောက်မျိုးကနိုင်ငံရေးအတိုင်းပင်ခံအဖွဲ့ Park Strategies ရဲ့ဒုတိယဥက္ကဋ္ဌရှောင်ကင်းပြောသွားတာပါ။ဇူလိုင်လ၈ရက်နေ့ကဒေါ်လာ1.1ဘီလီယံတန်ဖိုးရှိတဲ့ American လက်နက်တွေ Taiwan ကိုရောင်းဖို့အတည်ပြုခဲ့တာဟာတစ်ချိန်တည်းမှာလက်နက်တွေတပြုံလုံးရောင်းတဲ့နောက်ဆုံးလုပ်ရဖြစ်ပြီးတရုတ်နိုင်ငံကိုဒေါသအမျက်ထွက်စေခဲ့ပါတယ်။ Taiwan ကို M1A 2T Abrams အမျိုးအစားတင်ကားအစီ108စီးနဲ့ Stingers ဒုံးကြီး250ရောင်းဖို့ကိစ္စအတီးပြုတ်ပေးဖို့ American နိုင်ငံရဲ့ဝန်ကြီးဌာနက Congress ကိုတင်ပြချိန်မှာတော့ဒီလက်နဲ့ရောင်းချမှုကိုဖျက်သိမ်းပေးဖို့နဲ့ဒီရောင်းချမှုမှာပါဝင်တဲ့ဘဲကုမ္ပဏီနဲ့မဆိုစီးပွားရေးမလုပ်တော့ဘူးလို့တရုတ်နိုင်ငံကချိန်ချောက်ခဲ့ပါတယ်တရုတ်နိုင်ငံက Taiwan ကိုသူပိုင်တဲ့နယ်မြေအဖြစ်သတ်မှတ်ထားပြီးထိုင်ဝမ်ကိုလက်နက်ရောင်းတဲ့နိုင်ငံတွေကိုမကြေမချမ်းဖြစ်လေရှိပါတယ်အထူးသဖြင့် American နိုင်ငံကိုပါထိုင်ဝမ်နိုင်ငံကြီးဝန်ကြီးဌာနကတော့မလကရေကတောင်းဆိုထားခဲ့တဲ့ဒီ 1.1 ဘီလီယံလက်နက်ရောင်းချမှုကိုကြိုဆိုခဲ့ပြီးရောင်းမဲ့လက်နက်တွေတဲ့ F-16 တိုက်လေယာဉ်အမျိုးအစားသစ်တွေပါဝင်မယ်လို့လည်းပြောလည်နေပါတယ်သမ္မတဥဘားမားလက်ထက်ကဒီလိုထိုင်ဝမ်ကိုလက်နက်ရောင်းချတာမှာဆိုင်းငံ့တဲ့ကာလတစ်နှစ်တာအထိကြာမြင့်ခဲ့ပေမဲ့သမ္မတ Trump လက်ထက်မှာတော့2019ခုနှစ်ကစလို့အစုလိုက်လက်နက်ရောင်းချတာအခုဆိုရင်လေ့ကျင့်ရှိခဲ့ပြီဖြစ်ပါတယ်။ Taiwan ခြေစိုက် Tumkang University ကမဟာဗျူဟာလေ့လာရေးဌာနက Alexander Wang က American အစိုးရအဆက်ဆက်လက်ထက် Taiwan ကိုလက်နက်ရောင်းချတဲ့ပုံစံကိုအခုလိုပြောပြပါတယ်
။ For a long time the way to process the arms sales have been a political headache in different forms.
ကာလာတော်တော်ကြာကြပါပဲအမေရိကန်ဆိုးရမျိုးစုံအောင်မှာဒီလက်နက်ရောင်းချတဲ့ကိစ္စဟာနိုင်ငံရေးအရာပုံစံမျိုးစုံနဲ့ဒုက္ခပေးလေရှိပါတယ်လက်ထောက်ဝန်ကြီးရှရိုက်ဘာအနေနဲ့လက်နက်တွေကိုတရုတ်ဖိအားပေးတာကိုကြည်ပြီးအချိန်ရွေးပြီးရောင်းနေတာကိုဂရုစိုက်စရာမလိုတော့ပဲလက်နက်ရောင်းချနိုင်ဖို့မျှော်လင့်ပုံရပါတယ်အခုရောင်းချတဲ့ပုံစံကတရုတ်ဘက်ကဘလောက်ကြရဲရိုက်ခိုက်မှုရှိမလဲဆိုတာကိုကြည်ပြီးတကြိမ်ပြီးမှတကြိမ်ရောင်းခဲ့တာဖြစ်ပါတယ
်ပုံစံတစ်ကတော့လက်နက်ရောင်းချဖို့ထိုင်ဝမ်ရဲ့တောင်းဆိုမှုတစ်ခုချင်းစီကို3လအတွင်းကုဘတာကိုအကောင်အဆိုးဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ထိုင်ဝမ်အခြေစိုက်အစ်စ်မြင့်မူဝါဒလေ့လာရေးတရုတ်ကောင်စီကအန်ဒရူးယန်ကတော့ဒီပုံစံအတိုင်းပဲဖြစ်သွားတော့မယ်လို့ပြောပါတယ်
It's already happening now he is the Indo-Pacific Assistant Secretary Iran supports this new approach
အခုပဲအဲ့ဒီပုံစံစဖြစ်နေပါပြီ
လက်ရှိအင်ဒိုပစိဖိတ်ဒေသဆိုင်ရာလက်ထောက်ဝန်ကြီးကလည်းဒီပုံစံကိုအခိုင်အမာထောက်ခံပါတယ်အနာဂတ်မှာဒီလမ်းကြောင်းအတိုင်းပဲသွားလိမ့်မယ်လို့ထင်ပါတယ
်တရုတ်နိုင်ငံကတော့ဒေါသထွက်နေဦးမှာပါပဲဒါပေမဲ့အမေရိကန်နိုင်ငံရဲ့လက်နက်ရောင်းချရေးမူဝါဒကဒီလိုဆိုရင်လဲသူတို့ဘာမှလုပ်နိုင်မှာမဟုတ်ပါဘူးအဆုံးမတော့အမေရိကန်နိုင်ငံကတရုတ်နိုင်ငံပေးတဲ့ဖိအားကိုလုံလုံလည်လည်လက်လူရှိသွားရုံပဲရှိမှာပါလို့လဲအန်ဒရူးယန်ကပြောကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင်ဒီကနေ့ဇူလိုင်လ20ရက်နေ့ဟာလူသားတွေပထမဆုံးလကဘာပေါ်ခြေချနိုင်ခဲ့တဲ့နှစ်50ပြည့်တဲ့နေ့ဖြစ်ပါတယ်အခုလိုလကဘာပေါ်ကိုလူတွေပထမဆုံးအကြိမ်ဆင်းသက်တာနှစ်ပေါင်း50ကြာခဲ့ပြီးတဲ့နောက်အပိုလိုအာကာသယာဉ်မှုတွေလပေါ်ကနေယူလာခဲ့ကြတဲ့ကြောက်တုံတွေကိုမီးတောင်ပညာရှင်တွေကလေ့လာခဲ့ကြပါတယ်အဲ့ဒီပညာရှင်တွေကသူတို့ရဲ့လေ့လာတွေ့ရှိချက်တွေကကဘာပေါ်ကမီးတောင်ပောက်ကွဲမှုတွေကိုပိုးပြီးတော့တိတိကျကျခန့်မှန်းနိုင်အောင်အကူအညီပေးနိုင်လိမ့်မယ်လို့လည်းယုံကြည်နေကြပါတယ် VOA သတင်းတောက် Faith Lapidus သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်
မီးတောင်ပောက်ကွဲမှုတွေဟာကမ္ဘာပေါ်ကအံ့ဩစရာကောင်းတဲ့ထူးခြားဖြစ်စဉ်တွေကတစ်ခုဖြစ်ပြီးတော့ဒီလိုမီးတောင်ပောက်ကွဲမှုတွေဟာလွန်ခဲ့တဲ့နှစ်သန်း2000လောက်ကလပေါ်မှာဖြစ်တာတွေနဲ့လည်းအလားတန်တူနိုင်ပွဲရှိပါတယ်အခုခါမှာတော့အဲ့ဒီမီးတောင်ပောက်ကွဲမှုတွေကနေကျွမ်းကျန်ရစ်တဲ့ကြောက်တုံးကြောက်ခဲတွေကမီးတောင်တွေရဲ့ခံမရခက်တဲ့သဘာဝတွေကိုသိပ္ပံပညာရှင်တွေနားလည်လောက်အောင်ကူညီပေးနေတာဖြစ်ပါတယ်ဒေါက်တာမက်ဘန်ဟတ်ဟာကနေရီကျွမ်းမီးတောင်လေ့လာရေးဌာနကသုတေသီဖြစ်ပါတယ်
And we're looking at moon rocks because they have something very special in that they were formed in a lower gravity environment.
လောဘကကြောက်တုံးတွေဟာဆွဲငင်အားသိမရှိတဲ့နေရာမှာအရင်နဲ့အဆိုင်ခဲတွေတွန့်ပြန်ရကဖြစ်တည်မှုတွေတိတ်ကိုထူးကြတာကြောင့်ကျွန်တော်တို့အဲ့ဒီကြောက်တုံးတွေကိုလေ့လာနေကြပါတယ်။ဒါကြောင့်အခုလိုလေ့လာတွေ့ရှိမှုတွေကကမ္ဘာမြေကြီးရဲ့ဆွဲအားဖြစ်စဉ်ကိုနားလည်ဖို့အတွက်အခြေခံတွေပေးပါတယ
်။လောဘဘောကို6ကြိမ်ဆင်းသက်ခဲ့တဲ့အပေါ်လိုအာကာသယာဉ်မှုတွေဟာကီလိုဂရမ်400လောက်ရှိတဲ့ကြောက်တုံးအမျိုးအစား2000ကျော်ကိုနမူနာဖြစ်တဲ့ကမ္ဘာပေါ်ကိုပြန်တည်လာခဲ့ကြတာဖြစ်ပါတယ်။ဒေါက်တာ Ryan Ziegler ဟာ NASA ကအပေါ်လိုအာကာသယာဉ်ပြတိုက်တာဝန်ခံဖြစ်ပါတယ
်။ So this one came from Apollo 15. Apollo 15 was the first mission where they had the rover so they were able to traverse a larger area. So this is from
Apollo 15ကလာတာပါ။ Apollo 15ကလပေါ်မှာသွားနိုင်တဲ့ယာဉ်ကိုပထမဆုံးတည်ဆောင်သွားတဲ့ခရီးစဉ်ဖြစ်ပါတယ်။ဒါကြောင့်သူတို့ကနေရာတော်တော်များများကိုသွားနိုင်ပြီးဒါက Hawaii လိုမီးတောင်ရှိတဲ့နေရာကဖြစ်ပါတယ်။
အမေရိကန်အာကာသလေ့လာစုဆိုင်ရေးဌာန NASA ကဒီလိုမျိုးကြောက်တုံးကြောက်ခဲ18တုံးကိုဗြိတိန်နိုင်ငံကအောက်စ်ဖို့မြို့နားမှာရှိတဲ့ Diamond Light Source ဆိုတဲ့မြို့သားသိပ္ပံသုတေသနဌာနကိုငှားထားတာဖြစ်ပါတယ်ဒီမှာတော့ electron တွေကိုနေရဲ့အလင်းရောင်ထက်အစားပေါင်း10ဘီလီယံလောက်ပိုတောက်ပပြီးတော့အလင်းရဲ့အမြန်နှုန်းလောက်အထိရောက်အောင်အရှိန်မြှင့်ပေးနေတာဖြစ်ပါတယ်အခုလိုလုပ်တဲ့အတွက်သိပ္ပံပညာရှင်တွေအနေနဲ့ဓာတ်မှန်ရိုက်တဲ့ဤပညာမှာသုံးတဲ့ဓာတ်ရောင်ကြီးတွေကိုအသုံးပြုပြီးအလွန်သေးငယ်တဲ့မျိုးစိတ်တွေကိုလည်းအသေးစိတ်လေ့လာနိုင်မှာဖြစ်ပါတယ်။ဒေါက်တာမက်ဘန်ဟတ်စ်ကတော့
At the moment we're facing a disconnect in volcanology where we can monitor what's happening in a volcano in the present
ခုချိန်မှာတော့ကျွန်တော်တို့ကမီးတောင်တွေကိုသိပ္ပံနေကြလေ့လာတဲ့နေရာမှာကွင်းဆက်ပြတ်တယ်လို့ဖြစ်နေပါတယ်။လက်ရှိမှာမီးတောင်တွေဘာတွေဖြစ်နေတယ်လဲဆိုတာကျွန်တော်တို့လေ့လာစောင့်ကြည့်နိုင်ပြီမဲ့အနာဂတ်မှာဘာဖြစ်မလဲဆိုတာကိုတော့မြင်ဖို့ခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့အရင်ကဘာတွေဖြစ်ခဲ့တယ်လဲဆိုတာကျွန်တော်တို့မှာထောက်ထားပြန်စရာမရှိလို့ပါဒါပေမဲ့အခုချိန်မှာစုမှတ်ချက်တွေချနိုင်ဖို့အတွက်ကျွန်တော်တို့သိကျင်တဲ့အချက်လက်တွေကြောက်တုံးတွေမှာရှိပါတယ်ဆိုတော့ဒါတွေကိုတစ်ခုနဲ့တစ်ခုချိတ်ဆက်ရမှာပါ
ဒါကကျွန်တော်တို့ရဲ့နေဆက်ကြဝလာစနစ်ကြီးဘယ်လိုဖြစ်ပေါ်လာသလဲဆိုတာနဲ့နေကိုလှည့်ပတ်နေတဲ့ကဘာဂျိုနဲ့တခြားဂျိုတွေဘယ်လိုပေါ်ပေါက်လာသလဲဆိုတာတွေကိုပြနိုင်ဖို့အတွက်လည်းအထောက်အကူဖြစ်စေမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်ဒုတိယပိုင်းအစီအစဉ်ကသိပ္ပံနဲ့ဤပညာကဏ္ဍမှာလည်းအပိုလို17အာကာသယာဉ်လကဘာစီအရောက်သွားနိုင်ခဲ့တဲ့နှစ်50ပြည့်အထူးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ကန်းစာနဲ့အမျိုးသမီးကန်ဒါနဲ့အတူဆက်လက်နားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့
Neil Armstrong ရဲ့ Buzz Aldrin တို့ဟာလာကပါကိုဇူလိုင်လ20ရက်နေ့မှာခြိချခဲ့ပါတယ်ဒီအာကတယင်မှုတွေကိုအာကတဒုံမြန်တဲမှာပြန်ရင်
တိုက်ပံပညာရှင်ဒေါက်တာဘရီတာတင်ပြောပြတဲ့ Apollo 17အာကတယင်နဲ့လာကပါကိုလူသားတွေခြိချနိုင်ခဲ့တဲ့နှစ်90ပြည့်အကြောင်းအမှတ်တရနားဆင်ကြရမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းဆောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ကိုညံဝင်းအောင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်မြန်မာမိဘတွေကကလေးတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဇာပနာအတုတွေကျင်းပါဆိုပြီးရေးထားတဲ့အယ်ဂျာဇီရာသတင်းဌာနရဲ့ဆောင်းပါးတစ်ပုဒ်ကိုတင်ပြခြင်းပါတယ်။နှစ်ပေါင်း60ကျော်အတွင်းသားယောက်ျားလေးတွေကိုကလေးစစ်သားစုဆောင်းမှုကနေကာကွယ်ဖို့နီလန်တစ်ခုအဖြစ်အသုဘအတုတွေကျင်းပကြတယ်လို့အစချီထားပါတယ်။မြန်မာပြည်ဟာလွတ်လပ်ရေးရခြင်းကဆလို့တိုင်းသားလက်နက်ကိုင်အုပ်စုတွေကကိုဝံအုပ်ချုပ်ခွင့်တောင်းဆိုရင်းအစိုးရတပ်နဲ့တိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကမ္ဘာမှာအရှိကြဆုံးပြည်တွင်းစစ်ဖြစ်နေတဲ့တိုင်းပြည်ဖြစ်တယ်လို့ဆိုပါတယ်။ဒီလိုပြည်တွင်းစစ်တွေကြောင့်ဒေသခံတိုင်းသားတွေကြားမှာမရေမတွက်နိုင်တဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေခံစားခဲ့ရတယ်လို့နေရစွန့်ခွာထွက်ပြေးကြရတယ်လို့လည်းဆိုပါတယ်။အခုအချိန်မှာအာကစ်စီလို့နာမည်ပြောင်းထားတဲ့18နှစ်အရွယ်လူငယ်တစ်ယောက်ဟာသူ့ရဲ့ဇာပနာအခမ်းအနားကျင်းပနေပုံကိုမိုင်းပေါင်းများစွာကြွားဝေးတဲ့အရက်ဒေသတစ်ခုကနေ Skype ကတဆင့်စောင့်ကြည့်နေခဲ့တဲ့အကြောင်း Al Jazeera နဲ့မေးမြန်းကမ်းမှာကာယကံရှင်ကပြောပါတယ်သူကသူမသေးဘူးဆိုတဲ့အကြောင်းကိုအော်ဟစ်ပစ်လိုက်ခြင်းတဲ့အကြောင်းပြောပါတယ်။အာကက်ရှီရိုမိသားစုဟာတရုတ်နဲ့နေချင်းထိဆက်နေတဲ့ရှမ်းပြည်နယ်ထဲမှာနေထိုင်ကြပြီးအဲ့ဒီဒေသမှာအင်အား1000ခွေလောက်ရှိတဲ့တောင်ပိုင်းရှမ်းလန်းနဲ့ကန်အဖွဲ့ SSA တောင်ပိုင်းတပ်ကြီးစိုးနေတာပါ။2019ခုနှစ်မှာ SSA တောင်ပိုင်းကအာကက်ရှီကိုသူတို့အဖွဲ့ထဲဝင်ခိုင်းမလားလူစားရှာဖို့ဒေါ်လာ9000ပေးမလားဆိုပြီးနီလန်ရွေးခိုင်းပါတယ်။တကယ်လို့နှစ်ခုစလုံးကိုညင်းပယ်မယ်ဆိုရင်တော့မိသားတစုလုံးကိုဒဇာကန်ဖြစ်ဖမ်းနှားမှာဖြစ်တယ်လို့ဆိုပါတယ်။နောက်တော့အာခိရှိကိုတစ်ပင်မှာကျိုးနဲ့တုတ်ထားပြီးမိသားစုအကြောင်းအကုန်စင်မေးပါတယ်။သုံးရက်ကြာပြီးတဲ့နောက်သူတို့မိသားစုစူးစောင်းထားသမျှအကုန်လုံးကိုလွှဲပေးလိုက်ရတယ်လို့យေတာထားပါတယ်။အခုလိုအာခိရှိကိုအတုပအခမ်းအနားလုပ်ပြီးတေးစင်းသွင်းလိုက်တဲ့အတွက် SSA တောင်ပိုင်းအဖွဲ့ကနောက်တစ်ခါလူသစ်စုတဲ့အချိန်မှာသူပါဝင်တော့မှာမဟုတ်ဘူးလို့ဆိုပါတယ်။အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ SSC တောင်ပိုင်းအဖွဲ့တောင်ပလောင်အဖွဲ့တို့ကနေသွေးဆောင်ခွဲယူသွားတဲ့ကလေးပေါင်းဟာ2015နဲ့2016အတွင်း45ယောက်ရှိတယ်လို့ဆိုပါတယ်2002ခုနှစ်တုန်းကမြန်မာနိုင်ငံဟာကမ္ဘာမှာကလေးစစ်သားအများဆုံးနိုင်ငံဖြစ်ခဲ့ပြီး SSC တောင်ပိုင်းအဖွဲ့ဟာအဲ့လိုကလေးစစ်သားစုဆောင်းမှုမှာပါဝင်ကြောင်း UNICEF ကပြောထားပါတယ်အခုတော့မိဘတွေဟာကိုယ်ရင်သွေးတွေကလေးစစ်သားအဖြစ်စုဆောင်းမှုကနေရှောင်ရှားနိုင်ဖို့တချို့ကအခုလိုအတုပအတုတွေဖန်တီးပြီးအခြားလူတွေကတော့တရုတ်ပြည်ပို့ထားကြကြောင်းသားဖြစ်သူကိုတရုတ်ပြည်ပို့ထားခြင်းမှာကလေးကငိုပေမဲ့သူတို့မှာရွေးစရာလမ်းမရှိဘူးလို့မိခင်တယောက်ကအယ်ဂျာဇီရာကိုပြောပြကြောင်းဆောင်းမရှင်မီရာနက်ဗလခါကရေးသားထားပါတယ်ခင်ဗျာ
ဗမာဘယ်ဂျီယံမဟုတ်ကက်သလစ်ဖခင်ကျောင်းတွေရဲ့အနာဂတ်ဆိုတဲ့အကြောင်းစင်နဲ့ရေးသားထားတဲ့ဘာသာရေးဆိုင်ရာစစ်တမ်းတစ်စောင်အကြောင်းကိုလည်းပြောပြခြင်းပါတယ်ဂျော့ချ်တောင်တက္ကသိုလ်သုတေသနအဖွဲ့ကာရာရဲ့စစ်တမ်းတစောင်းအရမြမနိုင်ငံဟာအံ့ဩစရာကောင်းလောက်အောင်ကက်သလစ်ဖုံတော်ကြီးအများဆုံးနိုင်ငံဖြစ်နေတာတွေ့ရတဲ့အကြောင်းနဲ့အစချီထားပါတယ်။မြမပြည်မှာကက်သလစ်ဘာသာဝင်9သိန်းခွဲရှိပြီးဒါဟာတိုင်းပြည်လူဦးရေရဲ့တစ်ရာခိုင်နှုန်းဖြစ်ပါတယ်။မနစ်တုန်းကကက်သလစ်ဖုံတော်ကြီးတွေအဖြစ်ချီးမြှင့်အနှင်းခံခဲ့ရတဲ့ဖုံကြီးအသစ်83ပါးရှိခဲ့ပြီးဘယ်ဂျီယံနိုင်ငံမှာဖုံကြီးအသစ်19ပါးသာရှိခဲ့ကြောင်းနှိုင်းယှဉ်ပြထားပါတယ်။ကာရာအဖွဲ့ရဲ့စစ်တမ်းအရာကက်သလစ်ဖုန်ကြီးအသစ်အချို့အများဆုံးနိုင်ငံတွေထဲမှာထိုင်းနိုင်ငံကဒုတိယလိုက်ပြီးတိုဂိုဗီယက်နမ်နဲ့ဘင်္ဂလားဒေ့ရှ်တို့ကနောက်ကလိုက်ပါတယ်အားလုံးကအာရှတိုက်နိုင်ငံတွေဖြစ်ကြပါတယ်အ အာရှနိုင်ငံတွေကလူဦးရေ300ခန့်နှုန်းဟာကက်သလစ်ဘာသာဝင်တွေဖြစ်နေကြပြီးအာရှ48နိုင်ငံနဲ့မှာဖိလစ်ပိုင်နဲ့အရှေ့တီမောနှစ်နိုင်ငံပဲကက်သလစ်ဘာသာဝင်အများစုနိုင်ငံတွေဖြစ်ကြပါတယ်။အားလုံးကိုခြုံကြည့်ရင်ခရစ်ယာန်အသင်းတော်ရဲ့အနာဂတ်ဟာအာရှတိုက်ထဲမှာရှိတယ်ဆိုတာထင်ရှားတဲ့အကြောင်းဖိလစ်ပိုင်ကက်သလစ်ဘုန်းတော်ကြီးလူးဝစ်အန်တိုနီယိုတက်ဂယ်ကပုပ်ယဟန်မင်းကြီးကိုအစီရင်ခံပါတယ်။ကက်သလစ်လူနည်းစုလို့ဆိုပေမဲ့အတော်အတန်ပမာဏများတဲ့အိန္ဒိယနဲ့တောင်ကိုရီးယားလိုနိုင်ငံတွေစီကိုလည်းသာသနာပြုအဖွဲ့တွေဆီလွှတ်ထားတယ်လို့ဆိုပါတယ်။ကက်သလစ်ဘာသာဝင်စစ်တမ်းအရနိုင်ငံပေါင်း108နိုင်ငံမှာအမေရိကန်ပြည်ထောင်စုဟာနံပါတ်50မှာရှိနေပြီး49ကဗြိတိန်ဖြစ်ပါတယ်။စပိန်က83၊ဂျာမနီက85၊အိုင်ယာလန်88၊အာဂျင်တီးနားက68နဲ့ပြင်သစ်က69နေရာတွေမှာရှိကြပါတယ်။ဒါဟာသူတေသူတွေကကက်သလစ်ဘာသာဝင်အနည်းဆုံး3%ရှိတဲ့တိုင်းပြည်တွေကိုထည့်တွက်ထားတာဖြစ်ပြီးအရေးအတွက်3%ဆိုတာသတ်မှတ်ချက်မပါရင်နီပေါ်နိုင်ငံလည်းဒီစီးရင်ထဲမှာပါလာမှာဖြစ်ပြီးဆာမိုအာ၊နီဂျာ၊လက်တန်စတိန်၊ဒိန်းမတ်၊ကိုဆိုဗို၊ကာရီဘာတီနဲ့ဖီဂျီနိုင်ငံတွေမှာလည်းကက်သလစ်ဘာသာဝင်တွေတိုးလာတာအထင်ရှားတွေ့ရပါတယ်။အခုလေ့လာချက်အသေးအရကက်သလစ်ဘာသာဟာအာရှတိုက်ဖက်မှာထွန်းကားလာဖို့ရှိတဲ့အကြောင်းမှတ်ချက်ချထားတဲ့သတင်းဆောင်ပါကို The Brussels Times မှာဖတ်ရှုနိုင်ပါတယ်ရှင်။ VOA စနေမနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to သို့ the the fire fire ကမီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မိမှာထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြီးလာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစီနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုတော်တဲ့ပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆုလုပ်တာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားအစဉ်ကြည့်ကြရအောင်
။ The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသေးလာတာပေါ့အငူမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
add fuel to the fire
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်အခုအမျိုးသမီးခန္ဓာကိုနားဆင်ကြရအောင်ပါမနေ့ဇူလိုင်လ19ရက်နေ့ဟာမြမလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့82နှစ်မြောက်နေ့ဖြစ်ပါတယ်။အဲ့ဒီတုန်းကကြေကွဲပွဲဖြစ်ရက်ကိုကြုံတွေ့ခဲ့ကြရတဲ့မြမအမျိုးသမီးကြီးတွေဘလို့ခံစားခဲ့ကြရပါသလဲ။အာဇာနီအထိမ့်မှန်နေ့မှာကြဆုံးခဲ့ကြသူခေါင်းဆောင်ကြီးတွေကိုဂုဏ်ပြုရမှာနိုင်ငံသားတွေအနေနဲ့ဘလို့စိတ်ဓာတ်မျိုးထားရှိသင့်ပါသလဲ။နိုင်ငံထူထောင်ရေးမှာနိုင်ငံသားတိုင်းမှာတာဝန်ရှိတဲ့အကြောင်းဗိုလ်ချုပ်ရဲ့သမီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအာဇာနီနေ့အခမ်းအနားတစ်ခုမှာပြောကြားခဲ့တာနဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါက်လှလှတန်းကစူးစီးတင်ပြထားပါရရှင
်။
တို့ကြဆုံးတော့နော်အာဇာနည်တွေကြဆုံးတော့အဲ့ဒီတော့အသက်20နော်ဇူလိုင်လဟိုဒီမှာအိတ်စိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတတိုင်းပြည်လုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယားကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလဲနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ
်အဲ့ဒါကတော့လွန်ခဲ့တဲ့82နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့မိနစ်10နာရီ38မိနစ်မှာယူနီဖောင်းပွေလက်နက်ကိုင်တစုကရန်ကုန်မြို့လယ်ရှိအတွင်းများယုံမှာဗိုလ်ချုပ်အောင်ဆန်းနေတကွမြမအာဇာနည်တွေကိုလုတ်ချံခဲ့တဲ့အကြောင်းသတင်းကြရတော့လွန်စွာဝင်းနေချီကွဲမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါခင်မီကပဲဆက်ပြီးဗြိတိသျှကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလို့အမှတ်တရပြောခဲ့ပါတယ
်သခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်ရဟန်းပြီးစူးစမ်းကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုဘူးဆေးရမှလည်းမကြောက်ဘူးဘာလို့မှမကြောက်ဖက်နဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖဖွားအဲ့ဒီမှာလူလားမြောက်လာတာအပေါ်မှာဆစ်ဖြစ်တော့ဖဖွားအသက်ကဟိုရင်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်ဆစ်ကျင်ညာတော့အဲ့ဒီဆစ်ကျင်ညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့ဆစ်မဖြစ်ခင်နေရာကြိုးပမ်းကြတာပါပဲဒါဖဖွားအစာတွေအတွေ့အကြုံနောက်ဖဖွားအဖေကလည်းငကနီတွေဖတ်တယ်နောက်တော့သူကသခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖဖွားတို့ဆိုလို့ရှိရင်တပိတ်မှောက်ရတယ်ကျောင်းကိုအဲ့ဒီအချိန်တော့ဖဖွား၃တန်းတပိတ်မှောက်ရတယ်ဆက်မပြေခင်ဖဖွားအမေကကျောင်းဆရာမကျောင်းမတက်ရဘူးပေါ့နော်ဖဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖော်ပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖဖွားမေမေကိုရောဖဖွားရောခေါ်ပြီးတော့တခါတည်းဖဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနားထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်
လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါခင်မီပြောသွားတာပါဒေါခင်မီနဲ့တူထိုစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါခင်ချီချီဖြစ်ပါတယ်ဒေါခင်ချီချီကတော့ကွယ်လွန်သူစာရေးဆရာကြီးတိမ့်ဖေမင်းရဲ့ဇနီးလည်းဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်တဦးလည်းဖြစ်တဲ့ဦးဟန်တာမင်းရဲ့မိခင်လည်းဖြစ်ပါတယ်အသက်90နီးနေပြီဖြစ်တဲ့ဒေါခင်ချီချီဟာမြန်မာလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတဦးဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြပြချက်က
နိုင်ငံရေးဆိုတော့မလုတာလည်းကြာပြီပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်ဆက်စစ်ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတွေရောက်သွားတာပေါ့လေအမှန်ကတော့နိုင်ငံရေးလေလို့တစ်စလုံးတစ်ခါမှလည်းမလုဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှလေနေခဲ့တာခိုင်းရေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုတော့သိပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီတော့ဖျာပုံမှာနေရပါတယ် 1944 ပေါ့နော်ဖျာပုံကအဲ့ဒီကဆက်စစ်တော်လှန်ရေး movement မှာအဲ့ဒီမှာဖျာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့အခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့တမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေပါတီကမျော်ရောက်တယ်ဆိုတော့ဟိုတုန်းကတော့ရောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါခင်ကြီးကြီးကပဲဆက်ပြီးဗိုလ်ချုပ်တို့ထိုစဉ်ကသာလှုပ်ရှားမခံခဲ့ရရင်မြမနိုင်ငံရဲ့အကွင့်အပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ
်။ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဘူချုပ်ပေါ့နော်။ဘူချုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဘူချုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဘူချုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်ရင်းစစ်ကလည်းလောက်လိုက်ကြမယ်လည်းမဖြစ်ဘူး။ ကိုရုပ်တို့ကြဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော
်ဒေါက်ကင်ကြီးကြီးပြောခဲ့တယ်လို့1948လွတ်လပ်ရေးရခဲ့ပြီးဖတ်စာပလနဲ့ပဋ္ဌာစာအစိုးရခေတ်တွေအပြီး1962ခုနှစ်မှာစစ်ကောင်းဆောင်ဘူဂျုတ်ကြီးနေဝင်းကအာဏာသိမ်းခဲ့ပြီးနောက်မြန်မာနိုင်ငံဟာစစ်အာဏာရှင်စနစ်အောက်250နီးပါးဖြတ်တန်းလာခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့အာဇာနည်ဘူဂျုတ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာ2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်ပြီး2016မလာကူမှာအာဏာရလာခဲ့ပြီးအခုတော့သူဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပြင်နိုင်ငံခြားရေးဝန်ကြီးဖြစ်လေထမ်းဆောင်နေပြီဖြစ်ပါတယ်။ဒါပေမဲ့လို့ခဏမြန်မာနိုင်ငံမှာတိုင်းရင်းသားစီလုံးညို့ရေးအပြစ်ရရေးငြိမ်းချမ်းရေးလည်းမရသေးသလိုနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပြဿနာတွေရင်ဆိုင်နေရပြီးချင်းကအရှိတောင်အာရှမှာစပီးဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအခုဆိုဒေသတွင်းမှာဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံတွေထဲမှာပါဝင်နေတာတွေ့ရပါတယ်။ဒါကြောင့်အာဇာနည်ခေါင်းဆောင်ကြီးပိုကျုံအောင်ဆန်းရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံထူထောင်ရေးမှာနိုင်ငံသားတိုင်းတာဝန်ရှိတဲ့ဆိုတဲ့64နှစ်မြောက်အာဇာနည်နေ့တုန်းက NLD ဌာနချုပ်မှာပြောကြားခဲ့တဲ့အမတ်တရမိကွန်းကနေကောက်နှစ်တင်ပြရင်းဒီတင်ပါရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင်
။ဒီရောက်ဆိုရှင်ဒီကေတာဘုထားဆောင်ပြားတော့အသက်ဒီအသက်မရှိလို့တော့ဘာမှဆက်လို့မရဘူး။ဒီအကံဘုထားဆိုအရေးကြီးဆုံးဖြစ်တဲ့အသက်ကိုတောင်မှဇလေးပြီးတော့ဆုံးလုပ်ပြီးတော့ဘုမာယာရှင်တဲ့ကိစ္စကိုလုပ်တာ။အများကောင်းလို့အတွက်ကိုလုပ်ခဲ့တယ်လို့အာဇာနည်ရဲ့လွတ်သားမှာဘာမှပြစမ်းမှာမဟုတ်ဘူး။ကြောင့်ဒီမှာပြရအာဇာနည်မှာအာဇာနည်ကောင်းဆောင်မှုကိုဂါရဝပြုပါတယ်လို့ပြောတဲ့အချိန်မှာဘယ်လိုဂါရဝပြုလဲဆိုတော့ကျွန်မလည်းသိတယ်။ဘောင်းဘုံရံပြတဲ့ဂါရဝပြုတော့မဟုတ်ဘူးနော်။အဲ့ဒီကောင်းထဲမှာဘာအတွေးရှိလဲဆိုတာအရေးကြီးတယ်။ဒီလိုအာဇာနည်ကောင်းဆောင်မှုကိုဂါမုံပြုတော့ဂါရဝပြုလိုက်တဲ့အခါမှာသူ့ကောင်းထဲမှာဘာရှိလဲ။ဘာကိုဂါရဝပြုရလဲဆိုတော့ပိတာစစ်စားနေတယ်။အဲ့တော့ဒီလိုဂါရဝပြုလောက်တဲ့ပြုထိုက်တဲ့ပုဂ္ဂိုလ်ကျမတို့နိုင်ငံမှာပို့ပြီးတော့ပေါ်လာအောင်လို့ကျမတို့အားလုံးဝိုင်းပြီးတော့ဘယ်လိုလုပ်တင်တယ်ဆိုတော့လေကျမစစ်စားစီချင်နော်အကြဆုံးပေးတဲ့ဟာကိုပြောတာကျမတို့ရဲ့လူတွေကိုမလိုအပ်တဲ့အခြေအနေကြဆုံးချင်တယ်ဒါပေမဲ့အာဇာနည်လို့ပေါ်လာအောင်ထူးမြတ်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေပေါ်လာအောင်ကျမတို့နိုင်ငံမှာဘယ်လိုလုပ်အောင်လဲဆိုတာစဉ်းစားကြည့်အဲ့ဒီစဉ်းစားတဲ့အခါကျမယ်ကိုကနေပြီးတော့စစဉ်းစားကိုယ်မြင့်မြတ်အောင်လို့ဘယ်လိုနေနိုင်လဲအာဇာနည်ရောင်းဆောင်ကြီးတွေကမြင့်မြတ်ခံနေတောင်မှအဲ့ဒီတော့ကိုတော့ဒီဟာကိုစာအနေနဲ့ထားပြီးတော့ကိုကဘယ်လိုကြိုးစားနိုင်လဲဆိုတော့အဲ့ဒါကိုစဉ်းစားကြည့်ချင်ကိုကဘယ်လိုခင်းနေဒီနောက်အားကိုးရစိတ်ကြောင့်ကိုကအားမပေးချင်ကိုကနောက်ခါကျမအောင်လေဒီပုံကိစ္စတွေတော့ရမယ်ဆိုကျမလည်းပြန်ဖြေကိုဘကဘယ်လောက်ဆုံးနေလဲပြန်မေးကြည့်လို့ကိုတော့ကိုကိုလုတ်တော့လို့ရတယ်လို့ပဲတောင်းပါအဲ့တော့ဒီလိုပဲကျမတို့လူတိုင်းလူတိုင်းဟာအာဇာနည်စိတ်ကလေးရှိနေရှင်ဒီအာဇာနည်စိတ်အာဇာနည်ကိုဖြစ်စေတဲ့အတွေးအခေါ်အပြင်ကိုဝေးနေနေရှင်ရှင်ဝေးနေပြီးပြုစုပြောင်းအောင်ရှင်ရှင်ဘာရနိုင်ငံမှာအာဇာနည်နိုင်ငံဖြစ်နေတာအာဇာနည်နိုင်ငံလို့ပြောသူတာကင်တာမှာမြင့်မြတ်တဲ့ထူးမြတ်တဲ့နိုင်ငံဖြစ်နေတာဒါနဲ့အားလုံးကြိုးစား
ဒေါ်လှလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုအပတ်စဉ်တောက်ကြနေညတိုင်းမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ခင်းမှာနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရဲ့ရှင်။လာကဘာမှာလူသားတွေပထမဆုံးခြေချနိုင်ရတာအနှစ်90ရှိပါပြီ။ဒီလိုခြေချနိုင်အောင်အပိုလိုယာဉ်မှုတွေဘယ်လိုကြိုးစားခဲ့ရလဲဆိုတော့ကို American Agatha Susan ဌာန NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပါ
။ဇူလိုင်လ20ရက်နေ့မှာ အမေရိကန်နိုင်ငံကနေပြီးတော့မှအပိုလို17နဲ့လွတ်တင်လိုက်တဲ့အာကာသယာဉ်မှူး3ဦးတည်းက2ဦးက Neil Armstrong ရဲ့ Buzz Aldrin တို့ဟာလာကပါကိုဇူလိုင်လ20ရက်နေ့မှာခြိချခဲ့ပါတယ်ဒီအာကာသယာဉ်မှူးတွေကိုအာကာသဒုံးမြန်ထဲမှာပြန်ယူနေမဟုတ်ဖဲနဲ့အာကာသယာဉ်အပြင်ကိုထွက်ပြီးတော့လေဟာနေထဲမှာဘလို့လမ်းလျှောက်မလဲဘလို့အလုပ်လုပ်မလဲဘလို့သွားမလဲဘလို့အသက်ရှင်မလဲဆိုတဲ့ဟာကိုရုပ်ပိုင်းရောစိတ်ပိုင်းရောသူတို့အများကြီးကိုလေ့ကျင့်ပေးရပါတယ်အဲ့ဒါဘာလဲဆိုလို့ရှိရင်အပိုလိုစပြန်တဲ့အပိုလို6တို့9တို့8တို့9 10တို့ကအစအကုန်လုံးမှာပါတယ်အာကာသယာဉ်မှူးတိုင်းမှာပဲအခုအထိလည်းဒီအာကာသယာဉ်မှူးတွေကိုတင်နှံပေးတဲ့အခါမှာတော်တော်ကိုခက်ခက်ခဲခဲသူတို့တင်နှံကိုတက်ယူရပါတယ်
လာဘောပထမဆုံးရောက်ခဲ့တဲ့လူသား3ဦးက Neil Armstrong, Buzz Aldrin နဲ့ Michael Collins တို့ဖြစ်ပါတယ်။ဒီယာဉ်မှူးတွေဟာလာဘောသွားနိုင်ဖို့အတွက်ပြင်းပြင်းထန်ထန်လေ့ကျင့်ခဲ့ရတာဖြစ်ပါတယ်
။အာကာသယာဉ်မှူးတို့ဒီလာပတ်တဲ့အာကာသယာဉ်လေးကနေပြီးတော့မှလာဘောစင်းယာဉ်ကိုပြောင်းလာဘောလဲရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသတဲကိုရောက်သွားအဲ့ဒါဆိုလို့ရှိလို့ရှိရင်ကမ္ဘာဆွဲအားတဲ့6ပုံတပုံပဲရှိတဲ့လဘော်မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲပစ္စည်းကိရိယာတွေကိုဘယ်လိုလုပ်မလဲဥပမာအားဖြင့်ဒီအမေရိကန်အလံလေးကိုတောင်မှထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်အာဂါတာထဲမှာတနအီလမ်းလျှောက်ဖို့အတွက်ကိုရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်နောက်ပြီးတော့ဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးမြောက်အောင်လုပ်မလဲဆိုတဲ့ဟာအပြင်ဟုတ်တကယ်ကိုမသွားခင်ပါဘူးလာစင်းရင်လို့ဟာမျိုးကိုဒီပေါ်မှာကဘာပေါ်မှာဒီအတိုင်းပေါ့နော်တထေရတဲ့ဖြစ်အောင်လုပ်ပြီးတဲ့အခါကျတော့မောင်းနှင်တာလာပေါ်ကိုစင်းတာလာပေါ်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ်နောက်တစ်ခုကအာကာသဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတက်အောင်ဆိုတဲ့ဟာအစတင်ရပါတယ်အတချိန်တည်းမှာပဲသူတို့သွားခဲ့တဲ့၄ရက်ခရီးအတွင်းမှာစားရေးတောက်ရေးဒီဘူတပားပေါ့နော်အင်တာတုံးတာအစားလုံးဝမတူတော့ပါဘူး။နောက်ရေးချိုးတာနောက်ပစ္စည်းတွေနေရာတကျတိမ့်တာကင်မရာတွေတုံးတက်အောင်ပေါ့နော်။ဒီ training တွေကိုတော်တော်ကိုပြင်းပြင်းထန်ထန်သူတို့သင်ယူခဲ့ရပါတယ
်။အခုလိုလေ့ကျင့်ခဲ့တဲ့အတွက်အောင်မြင်မှုရခဲ့တာပါ
။ဟိုကလဘုံစင်ဖို့အတွက်ကိုသူတို့လုပ်ခဲ့ရတဲ့ဒီဟာပေါ့နော်။ဟိုအချိန်ကိုက်ရမယ်။အာကာသလွတ်တဲ့ဒုံးမြတ်အပိုလိုနော် capsule တဲ့ကိုကျွန်တော်ဝင်ကြည့်ဘူးပါတယ်။ခလုတ်တရား100လောက်ရှိတာဗျ။အဲ့ဆိုတခုမှလုံးဝမမှားအောင်ပေါ့နော်ဒီအရာကြီးတခုလုံးဘလို့ထိန်းချုံပဲ့ကင်ပြီးတဲ့အခါကျရင်လာဖို့စင်မလဲဘလို့ပြန်တက်မလဲဆိုတဲ့ဟာကိုအဲ့လာကိုနှစ်နဲ့ချီပြီးတော့ကိုတို့ဟိုခေါင်းထဲမှာအလွတ်ရအသေးရအောင်ကိုတို့လေ့ကျင့်ထားရတာပါခဏခဏပေါ့နော်အဲ့လောက်လေ့ကျင့်ထားတဲ့အတွက်ကြောင့်လေတို့ဒီလာဖို့ကိုအောင်မြင်စွာပထမဦးဆုံးဒီခြိချနိုင်တဲ့လူသားတွေအနေနဲ့အောင်မြင်မှုကိုရခဲ့တယ်လို့ကျွန်တော်ယုံကြည်ပါတယ်
ဆိုတော့လေ့ကျင့်မှုကအရင်အရေးကြီးတယ်ပေါ့နော
်။အရင်အရေးကြီးပါတယ်။ဒုံးမြန်အလိုလိုတက်သွားတာမဟုတ်ဘူး။ဒုံးမြန်တက်ဖို့အတွက်ကိုလိုအပ်တဲ့ခလုတ်တွေဖွင့်တာ၊ပိတ်တာ၊ချိန်တာစတာတွေကစစ်နေများပါတယ်။များလုံးအားကြီးတဲ့အတွက်သူ catalog ကစာမျက်နှာထောင်ထဲချီပြီးရှိပါတယ်။အခုနောက်ပိုင်းကျတဲ့အခါကျဒါ ው ပေါ့နော်။ computer ပေါ်မှာတခါတည်းကိုလိုချင်တဲ့ computer ရဲ့ screen ပေါ်မှာပေါ့နော်။လက်ညှိုးလေးနဲ့ထောက်ပြီးဘယ်နေရာသွားဆိုတဲ့ဟာကိုအမြန်ဆုံးဖတ်လို့ရအောင်ကိုအခုနောက်ပိုင်းတော့ပြောင်းလာပြီပေါ့အရင်တော့ဆိုစာအုပ်အထူးကြီးကိုလှန်ပြီးတော့ကြည့်ပြီးတော့မှအမြန်ကြည့်ရပါတယ်မှားသွားမှဆိုလို့ပေါ့နော်အဲ့တော့အချိန်ကိုက်လောက်ရတဲ့အတွက်လုံပုံလုံနည်းရသမင်းစားရေတောက်နီးပါးလောက်ကိုဖြစ်သွားပြီဆိုတော့မှဒါတေးကြပြီလုံနိုင်တဲ့အရေးအချင်းလုံနိုင်တဲ့အတိညာရောပါရောကိုကာယစွမ်းအားရောရပြီဆိုတော့မှလာဖို့ချီချနိုင်တာပါ
အခုလဘော်ချီချခဲ့တာ250ရှိပြီပေါ့နော်အဲ့တော့အဲ့ဒီတော့ကလွန်ခဲ့တဲ့250ကဒီအာဂါတယင်မှုတွေလဘော်မဆင်ခင်စူးစားခဲ့ရတယ်အခုခေတ်လူပေါ့နော်အခုခေတ်အာဂါတယင်မှုတွေစူးစားရတယ်ကွာခြားချက်တွေနည်းနည်းပြောပြပေးပါ
1969ခုနှစ်မှာလဘော်ကိုဆင်ခဲ့ပြီ1982ခုနှစ်ကျမှလာသွားတဲ့ခရီးစဉ်ကိုအဆုံးတက်ခဲ့ပါတယ်အဲ့တော့အဆုံးတက်ခဲ့တဲ့အချိန်ထိပေါ့နော်အာကာသယာဉ်မှုတွေစူးစားခဲ့ရတာသူတို့တက်ခဲ့ရတဲ့ဒီ training တွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပေါ့နော်ဒီနေရာတွေကိုတင်နှန်းနေအများကြီးတက်ခဲ့ရတဲ့ဟာနဲ့အခုနဲ့ဆိုလို့ရှိလို့ကြည့်အတူတူလောက်ပဲအတူလောက်ပဲဒီမှာတခုပါကွာသွားလဲဆိုတဲ့နော်အပြူဆိုင်ရာအာကာသစခန်းကိုရောက်ဖို့အတွက်ဆိုလို့ချင်းအပြူဆိုင်ရာအာကာသစခန်းအကြောင်းကိုဘာသာရပ်တခုအနေနဲ့အထူးပြုပြီးလေ့လာရပါတယ်အဲ့ဒီတော့ကတော့ဟိုအမေရိကန်လူမျိုးတွေကြီးပဲဆင်းခဲ့တဲ့အတွက်အမေရိကန်စကားလောက်ပဲပြောလို့ရပါတယ်အခုကျတော့အပြည်ဆိုင်ရာအာကာသစခန်းမှာဂျပန်အာကာသတုတေသနယင်မှုလည်းပါတယ်ရုရှားအာကာသယင်မှုလည်းပါတယ်ကနေဒီယန်လည်းပါတယ်ပြင်သစ်လည်းပါတယ် တောင်အမေရိကလက်တင်နိုင်ငံအာကာတယင်မှုပါခဲ့ပါတယ်စပိန်နဲ့ကလည်းပါပါတယ်ဆိုတဲ့အခါကျသူတို့ဘာသာစကားကိုတယောက်နဲ့တယောက်ကောင်းကောင်းမွန်မွန်ကျွမ်းကျင်ကျင်ပြောတတ်ဖို့အတွက်ကိုဒီ language ပေါ့နော်ဘာသာရစာပေရဲ့ဆိုင်ရာတွေကိုအများကြီးလေ့လာပါတယ်ဒါလောက်ပဲကွာပါတယ်ဒါပေမဲ့တကယ်တမ်းအခြေခံပေါ့နော်ဒီဒုံးပြန်ကိုဘယ်လိုစပြီးမောင်းမလဲပဲ့ထိန်မလဲအဲဒုံးပြန်နဲ့ဒီကလာပတ်နဲ့အာကာတယင်နဲ့ဘယ်လိုခွဲထွက်သွားမလဲဟာနဲ့အခုအချိန်မှာတော့ဒုံးမြန်ကနေပြီးတော့တဆင့်ပြီးတဆင့်ခွဲထွက်သွားတဲ့ဟာပြီးတဲ့အခါဒီဒုံးမြန်ရဲ့ထိတ်ဖူးမှရှိတဲ့နေရာကနေအပြူဆိုင်ရာအာကာတစခန်းနဲ့သွားပြီးတော့ဘယ်လိုချိန်မလဲချိန်တဲ့ဟာဘယ်လိုပုံစံလဲဆိုရယ်အဲ့ docking လို့ခေါ်ပါတယ်အဲ့ဒါတိတ်ပြီးတော့အရေးကြီးပါတယ်နည်းနည်းလေးမှလွယ်လို့မရဘူးစက္ကန့်နဲ့အမျှအတိအကျဆိုတော့လုံနေရပါအဲ့တော့ဒီ mission control ကနေပြီးတော့ပြောနေတဲ့ခိုင်းနေတဲ့အတိုင်းဒါလုပ်ပါဒါလုပ်ပါဒါလုပ်ပါဆိုတဲ့အဆင့်ကိုတကူမှမမှားအောင်လုပ်ရပါတယ်ဆိုတော့အရင်တုန်းကလာဖို့ဆင်ခဲ့တဲ့အတိုင်းလိုပဲအပီဆိုင်ရာအာကာတာစခန်းကိုသွားတဲ့အခါသွားပြီးတော့ဒီချိတ်တဲ့အခါမှာအထက်မှာအလုပ်လုပ်တဲ့ဟာအတူတူလောက်ပါပဲနီးစနစ်တရားဒါနည်းနည်းကွာရင်ကွာသွားမယ်ဒါပေမဲ့လေ့ကျင့်မှုတွေကတော့အတူတူပါပဲအခုပီပီဆိုင်ရာအာကာတာစခန်းပြီးတဲ့အခါကျ2024ခုနှစ်မှာကျွန်တော်တို့လာဖို့အမေရိကန်ပြန်ပြီးတော့ခြိချပါအောင်မယ်ဟောအဲ့ဒီအတွက်ပြင်ဆင်နေကြတာအရင်အတိုင်းပါပဲအရင်လိုပဲလှုပ်ထုံးလုပ်နေနဲ့တိုးတက်လာတဲ့ဤပညာတွေကိုတုံပြီးတော့သူတို့ဆက်ပြီးတော့လေ့ကျင့်ပြီးတော့အစင်းသင်းဖြစ်အောင်စလုပ်နေကြပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးမယ်ဟုတ်ပါရဲ့
တခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတောက်ကြနေညမှာအစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့မှာနားဆင်နိုင်ပါတယ်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာ ਈ စာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုစနေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
ဗြိတိန်နိုင်ငံပိုင်ရေနံတင်သင်္ဘော20ဟော်မုဇ်ရေလက်ကြားမှာတောက်ကြနေကဖမ်းဆီးထိန်းသိမ်းခံခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ဟာမလွဲမသွေဒုက္ခနဲ့ကြုံတွေ့ရမယ်လို့ပြောပါရယ်။အီရန်ရဲ့လှုပ်ဆောင်ချက်ဟာအီရန်ပိုင်ရေနံတင်သင်္ဘော20ကိုဗြိတိန်အနာပိုင်တွေကဂျီဘရော့တာရေလက်ကြားမှာဖမ်းဆီးထိန်းသိမ်းထားတာကိုလက်တော့ပြန်တာဖြစ်ပုံရပါရယ်။အာဂျင်တီးနားနိုင်ငံဘူနိုအေရစ်မီယိုဂျူးအဆောက်အဦတစ်ခုကို1994ခုနှစ်ကဘုံကျဲတိုက်ခိုက်ရာမှာညွှန်ကြားခဲ့တယ်လို့တန်တရားရှိသူဟစ်ဘိုလာစစ်သွေးကြောခေါင်းဆောင်တူပေါ်ဘန်နာအေးရအေးယူလိုက်ကြောင်းအမေရိကန်နိုင်ငံသားဝင်မိုက်ပမ်ပိုရေကတောက်ကြနေမှာတီးပြပြောကြခဲ့ပါတယ်နယူးယောက်မြို့ဘရူကလင်းရပ်ကွက်သားတူကို IS အရာရှိတရားရှိတူအဖြစ်ဆောင်ရွက်ခဲ့မှုနဲ့အမေရိကန်တရားဝန်ကဆွဲချက်တင်လိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားကြံစီနေတယ်လို့တန်တရားရှိသူလူမှောင်ကိုသမား12ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတွေကတောက်ကြနေမှာဖမ်းဆီးလိုက်ပါတယ်2022ခုနှစ်မှာကျင်းပမယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအာရှအုပ်စုဒုတိယအဆင့်ခြေစစ်ပွဲတွေအတွက်မြန်မာအသင်းကအုပ်စုစာလုံးမှာပါဝင်ပြီးဂျပန်၊ကီရစ်သမရနိုင်ငံ၊တာဂျီကစ္စတန်နဲ့မွန်ဂိုလီးယားနိုင်ငံတို့နဲ့အတူရှင်ပြိုင်ရမှာဖြစ်ပါတယ်။ပထမဆုံးပွဲအဖြစ်မွန်ဂိုလီးယားအသင်းနဲ့စက်တင်ဘာ5ရက်နေ့မှာရှင်ပြိုင်ကစားရမှာဖြစ်ပြီးဂျပန်အသင်းနဲ့ကတော့စက်တင်ဘာ10ရက်နေ့မှာကစားရမှာဖြစ်ပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရဲပင်ထွန်းပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.